မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းနဲ့ National Democracy Institute NDI ရဲ့ဥက္ကဋ္ဌဖြစ်သူ Melvin Albright ဒီကနေ့ရန်ကုန်တက္ကသိုလ်စင်ရတုအထိမ့်မှဒီခမကြီးတဲ့မှာပြောကြားသွားတဲ့မိန်ကွန်းတဲကနေပြီးတော့ထူးခြားချက်ကလေးတွေကိုတင်ဆက်ပေးချင်တာကြောင့်ဒီပွဲမှာကိုတိုင်တက်ရောက်တရင်ယူခဲ့တဲ့ရန်ကုန်ရောက်ကျွန်တော် view မြန်မာဘိုင်းရဲ့ wine တော်သားကိုကျော်ကျော်သိန်းနဲ့ဆက်သွယ်မေးမြန်းပြရစီခင်ဗျာ
ဟုတ်ကဲ့ကိုကျော်ကျော်သိန်းခင်ဗျာဒီနေ့ပေါ့နော်ဒီရန်ကုန်တက္ကသိုလ်ရဲ့စင်ရတုအထိမ့်မှခမကြီးတဲ့မှာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းနဲ့ကျွန်တော်တို့အခုလက်ရှိ National Democracy Institute America ပေါ့နော် NDI ရဲ့ဥက္ကဋ္ဌဖြစ်တဲ့ Miss Melding Albright ကနေပြီးတော့မှဒီတက်ရောက်လာကြတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေဆရာဆရာမတွေဂျာနယ်အပြည့်သက်တွေကိုပြောကြားသွားတဲ့မိန်ကွန်းတွေကနေပြီးတော့ပေါ့နော်ဒီထူးထူးခြားခြားအနေနဲ့ကိုကျော်ကျော်သိန်းအထောက်ပြခြင်းနဲ့တခုကိုကျွန်တော်တို့ပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါတကယ်ကတော့ဒီ Madam Melvin Albright ရဲ့မိန်ကွန်းကအင်တန်စင်ဝင်စားစရာကောင်းပြီးတော့ဒီစင်ဝင်စားစရာချက်လက်တွေနဲ့ပြည့်စုံတယ်လို့ပြောရမှာပါအဲ့ဒီအထဲကမှကျွန်တော်မှတ်မှတ်ထားတာဖြစ်မိတဲ့အကားတချို့ကိုကျွန်တော်ထုတ်ပြောမယ်ဆိုရင်ပထမဦးဆုံးတစ်ခုကတော့သူကဒီမြန်မာနိုင်ငံကနေပြီးတော့သူ့ကိုပြည်သူ့ခံကကျူးဆိုတာရင်းကြီးကြီးဆက်ဆံတာတွေအတွက်များစွာတန်ဖိုးထားပါတယ်လို့စကြည့်ပြီးတော့အခုလို့သူပြောပါတယ်ခင်ဗျာ
When I return to the United States I will spread the word that yours is not only a beautiful country but also a hopeful one full of energy committed to reform and preparing to resume its rightful place in the community of nations
ပြည်သူ့တိုင်းပြည်ဟာလှပတဲ့တိုင်းပြည်ဖြစ်အောင်တော့မကစွမ်းအားအပြည့်နဲ့ပြည်ပြင်ပြောင်းလဲရေးတွေကိုလုပ်ကိုင်နေပြီးနိုင်ငံတကာတိုင်ဝန်မှာနေရာမှန်ကိုပြန်ရဖို့ကြိုးပမ်းနေတဲ့ပြောင်းလဲချက်အပြည့်နဲ့တိုင်းပြည်ဖြစ်တယ်လို့တခြားသူတွေကိုကျွန်မသတင်းစကားပေါအောင်မှာပါဆိုပြီးတော့ Miss Melvin Albright ကပြောသွားပါတယ်အဲတော့မှာတော့မြန်မာနိုင်ငံချင်းနေရာအရင်လုံးကဆိုရင်အင်တန်ဆိုးွားခဲ့တဲ့အကြောင်းသူပြောပါတယ်နောက်တစ်ခါလွန်ခဲ့တဲ့နှစ်ကပြောင်းလဲတွေလှုပ်လာပြီးတဲ့နောက်မှာတော့သူကပြောင်းရေးအခြေအနေအဲဒီထဲမှာမှအရေးအကြီးဆုံးနဲ့မကြကနာဆိုသူတို့အခက်အခဲဆုံးအပိုင်းကတော့သိရှိတီးခံမှုလွယ်ဆိုတဲ့အချက်ဖြစ်တယ်ဆိုတာကိုလည်းသူကထောက်ပြပြီးတော့ပြောဆိုခဲ့ပါတယ်
။ဟုတ်ရဲ့ကိုကျော်သိမြန်မာနိုင်ငံကြီးနဲ့ပတ်သက်လို့သူရဲ့ထင်မြင်ချက်ကိုသူပြောသွားတာများရှိသလားဗျ။ဥပမာဆိုလို့ရှိရင်ပေါ့နော်ဒီဟိုနိုင်ငံရေးပါတီတွေပေါ်မှာတို့ဒီတိုင်းရင်းသားအချင်းချင်းတွေနဲ့အခုငြင်းချင်းလုပ်နေတဲ့ကိစ္စတွေအထူးသဖြင့်ပေါ့နော်ဒီယုံကြည်မှုဒီတိဆောက်နေတဲ့ဒီအချိန်ကာလမှာသူတွေ့မြင်တဲ့အမြင်မျိုးပြောသွားတာမျိုးရှိပါသေးလားခင်ဗျ။
ရှိပါရဲ့ခင်ဗျာသူကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာဒီထိရောက်တဲ့မူဝါဒရရေးဆွဲတည်ပြီးကိုအချိန်ယူရမယ်လို့ပြောတာနဲ့အတူအရေးကြီးဆုံးတဲ့အချိန်ယူရဆုံးကတော့ဒီတန်တရားတွေနေမှာယုံကြည်မှုတည်ဆောက်ရတာပဲဖြစ်တယ်လို့ပြောပါတယ
် But that doesn't mean that trust is easy. One of the paramount challenges in any society and especially in a democracy is to ensure that differences of ethnicity, religion and language are building blocks and not obstacles.to the unity of the whole like the United States your country
ယုံကြည်မှုကလွယ်ကူမယ်လို့သူကတော့မဆိုလိုပါဘူးဘယ်အတိုင်းမှမဆိုဘူးသူတကယ်ဒီမိုကရေစီရဲ့အဓိကစိန်ခေါ်မှုတစ်ခုဟာမတူညီတဲ့တိုင်းရင်းသားကိုယ်ပိုင်ဘာသာနဲ့ဘာသာစကားတွေစီးလုံးညီညွတ်မှုတဲ့အခြေခံအုပ်ချုပ်တွေဖြစ်ပြီးတော့အတားအဆီးတွေမဟုတ်ဘူးဆိုတော့ကိုတည်ကြစီဖို့လိုတယ်လို့သူကဖော်ပြပြောဆိုသွားပါတယ်ညီကုန်းပိုင်းညီကုန်းပိုင်းမှာတော့ဒီခိုင်မာပြီးတာရှည်ခံတဲ့ဒီမိုကရေစီတက်ကိုဖန်တီးဖို့အတွက်တင်တို့အခုလှုပ်ဆောင်နေတာတွေနဲ့အနာဂတ်မှာလှုပ်ဆောင်မှာတွေအတွက်ကိုအော်ဘာပေးလိုက်ပါတယ်ဆိုပြီးတော့မရမက်မင်းအော်ဘရိုက်ကဒီရန်ကုန်တက္ကသိုလ်ဆင်ယူတပင်ခံမှာပြောသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ကျော်သိရေးကျေးဇူးတင်ပါတယ်ခင်ဗျာ